Welcome to the Voice of America in Burmese.
Mingla mna ke makhnya pyo American tan myama bai season ye 2018 khu ne ogola 9 ye inga ne manakhen tan lwe season ne go Washington DC myo lo ka ne pyo line do meter 32 40 48 pyin VOA ye Facebook samena ka ne pyo le dai yak thauk le pe ni ba le ကျွန်တော်ကြောင်းလည်းမှာအခုမနေ့ပိုင်းစီစဉ်တွေကိုတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်တဲ့တွေကိုမဆုမြတ်မုံနဲ့အတူချိန်ညာပေးမှာပါ။အီရန်ပေါ်မှာအမေရိကန်အစိုးရရဲ့ရေးယူတန်းခတ်မှုအစ်စ်တွေကိုချမှတ်လိုက်ပါပြီ။ဒါဟာတနင်္လာညတကောင်ရံမှာစတင်တက်ရောက်မှာဖြစ်ပါလေ။အင်ဒိုနီးရှားမှာလှုပ်ခတ်တဲ့အားပြင်းငရင်ကြောင့်တေဆုံးရသူက68ယောက်ရှိနေပါပြီ။ရခိုင်ပြည်နယ်အေးချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုဟာမြန်မာနိုင်ငံဒီမိုကရေစီထူထောင်ကြည်အောင်မြင်စေဖို့အတွက်တိုက်ကိုအရေးကြီးတယ်လို့ယူဆကြောင်းနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုကြောင်းလေ
ဟုတ်ပါခင်ဗျာအဲ့လိုသတင်းလေးပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော့
လမ်းမပေါ်မှာလူတွေဟိုတနတ်တန်ရာထိပြီးတော့လဲနေတယ်တေလားရှင်လားမသိဘူးအဲ့တော့ဆီယာမားတို့ဆီယာတို့တန်းနိုင်ရင်လာပြီးတော့တဲပေးပါဆေးရုံကို
အဲ့တော့14လုံးလူတို့လှုပ်ရှားမှုနှစ်ပတ်လည်ကာလအမတ်တရားအောက်မွေးပွဲပြောဆိုမှုတွေကတခုပါခင်ဗျာရှိလေလုံးလှုပ်ရှားမှုကြောင့်မြန်မာပြည်အတွက်ဘာတွေထူးခြားမှုတွေရှိခဲ့ကြလဲဆိုတဲ့အကြောင်းနောက်တစ်ခါရိုဟင်ဂျာဒုက္ခသည်တွေကိုရာသီဥတုကြမ်းတမ်းတဲ့မြေနုကျွန်းတစ်ခုစီကိုပျောက်ရွှင်မဲ့ကိစ္စအခွင့်အရေးအုပ်စုတွေကဝိုင်းပြီးတော့ကန့်ကွက်နေကြတဲ့အကြောင်းနောက်တစ်ခါဖန်စီခန်ရိုက်တာသတင်းတော်နှစ်ဦးရဲ့အပိသက်ရှောက်လဲချက်တွေကဘာတွေထူးသလဲဆက်တဲ့အကြောင်းအရာတွေကိုနောက်နားဆင်ကြဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးကြပါလိမ့်မယ်
အီရန်ဟာလူသက်သမားအာဏာရှင်ဖြစ်ပြီးတွေးထွက်တန်းရုံမှုတွေအကြမ်းဖက်မှုတွေနဲ့မတည်ငြိမ်အောင်ဆက်ပြီးလုပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုရင်အီရန်ပေါ်မှာစီးပွားရေးအရအရေးယူဒဏ်ခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်။ဒီဒဏ်ခတ်မှုဟာတနင်္လာညတကောင်ရံမှာစတင်တိုက်အောင်မှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုကန့်သက်ဖို့အတွက်2015မှာချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်အပြီးသုံးလာကြမှာသမ္မတထရမ့်ကအခုလိုအရေးယူတာပါ။အခုချမှတ်လိုက်တဲ့အရေးယူမှုအသစ်ဟာအီရန်ရဲ့မော်တော်ကားလုပ်ငန်း၊အီရန်ရဲ့ရွှေနဲ့တခြားအဖိုးတန်တပ်တူကုန်သွယ်မှုအပြင်အီရန်ရာငွေကြေးနဲ့တခြားငွေကြေးလွှဲပြောင်းမှုတွေအတွက်ပြတ်မှတ်ထားချမှတ်တာပါ။ဒါအပြင်နိုဝင်ဘာ5ရက်နေ့မှာတော့အီရန်ရဲ့စွမ်းအင်ခန်းနာနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုအရေးယူတန်းခတ်မှာဖြစ်တယ်လို့အီရန်ဗဟိုဘဏ်နဲ့ဆက်နွယ်တဲ့နိုင်ငံရေးချငွေကြေးဌာနတွေရဲ့စီးပွားရေးလုပ်ငန်းတွေကိုပါတန်ခတ်မဲ့အထက်ပါဝင်ကြောင်းသမ္မတကပြောပါတယ်။အီရန်ဟာနိုင်ငံတကာငွေကြေးစနစ်ကိုအားပြောင်းလုပ်နေတယ်လို့အကြမ်းဖက်ဝါဒဆွဲနဲ့ကမ္ဘာတစ်လောကစစ်သွေးကြော်တွေကိုပံ့ပိုးပေးနေပြီးအမေရိကန်နဲ့မဟာမိတ်တွေကိုချင်းချောက်နေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အီရန်သမ္မတဟက်ဆန်ရိုဟာနီကတော့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အတွက်အမေရိကန်နိုင်ငံဟာမယုံကြည်တဲ့ကြောင်းဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေကတော့ဂုဏ်ရီထောက်ခံမှုပေးနေစေဖြစ်ကြောင်းပြောတယ်လို့အီရန်အနေနဲ့ပြည်ထောင်စုတန်တမန်နီးလန်းနဲ့ပဲအမြဲဖြေရှင်းရမယ်လို့ယုံကြည်ကြောင်းနိုင်ငံကိုထုတ်လွှင့်တဲ့ရုပ်သံလင်းကောမှာပြောပါတယ်
အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေနောက်ထပ်တိုးကောက်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆောင်ရွက်ချက်တွေကိုတရုတ်အစိုးရကဝေဖန်ရှုံချနေတဲ့တစ်ချိန်တည်းမှာပဲတရုတ်စီးပွားရေးအပေါ်တက်ရောက်နိုင်မဲ့စိုးရိမ်မှုတွေကိုလည်းအစိုးရမီဒီယာတွေမှာရေးသားဖော်ပြနေပါတယ်။သွင်းကုန်ခွန်တွေတိုးမြင့်ဖို့တစ်ဖက်ကလုပ်နေပြီးတော့တစ်ဖက်မှာညှိနှိုင်းဖို့ထရမ့်အစိုးရကကြိုးစားနေတာဟာတရုတ်ဘက်ကတစ်ဖက်သက်ကုန်သွယ်ရေးအလျှော့ပေးမှုတွေလုပ်အောင်လို့မီဇာတစ်ဖက်ရင်မုတ်တစ်ဖက်တန်တမာရေးနည်းနဲ့ပိုချနေတာဖြစ်တယ်လို့ကွန်မြူနတီပါတီရဲ့ People's Daily Editor အပေါ်မှာရေးသားခဲ့ပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးအရာချင်းချောက်အကြက်ကင်မှုတွေကိုနောက်ဆုံးမှတရုတ်ကအနိုင်ရမှာဖြစ်တယ်လို့လည်းရေးသားဖော်ပြပါတယ်။အမေရိကန်ဘက်ကဆောင်ရွက်ချက်တွေဟာတရုတ်ဈေးကွက်နဲ့ပြည်သူတွေအပေါ်တက်ရောက်မှုမရှိသလောက်နည်းလိမ့်မယ်လို့တရုတ်အစိုးရတာဝန်ရှိသူတွေကလည်းစ조사အမခံချက်တွေပေးနေပါတယ်။အမေရိကန်ဒေါ်လာဘီလီယံ200ဘိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အခု25ရာခိုင်နှုန်းအထိကောက်ခံဖို့ထရမ့်အစိုးရကအဆောက်အပြုထားတာကိုတုံ့ပြန်တဲ့အနေနဲ့တရုတ်အစိုးရကလည်းနောက်ထပ်ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာ5ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိသွင်းကုန်ခွန်တွေချမှတ်ဖို့ဆုံးဖြတ်ခဲ့ပါတယ်
အင်ဒိုနီးရှားနိုင်ငံလမ်းပေါက်ကျွန်းမှာတနင်္လာနေ့အားပြင်းငင်းရင်လှုပ်ခတ်ခဲ့တဲ့လူပေါင်း68ယောက်သေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့ပြီးတဲ့နောက်မှာတနင်္လာနေ့မှာတော့ထောင်နဲ့ချီတဲ့ခီးတော်ဧည့်သည်တွေကိုဘေးကင်းရန်ပြောင်းရွှေ့ပေးဖို့အတွက်စတင်လှုပ်ဆောင်တာပါ USGS American ဘူမိပေးတဲ့တိုင်းတိုင်ရေးစခန်းကထုတ်ပြန်ချက်အရပြင်းရ 6.6 ရှိငရင်ဟာလမ်းပေါက်ကျွန်းမြောက်ပိုင်းမြောက်10.5 km အနက်မှာတနင်္လာနေ့ကလှုပ်ခတ်တာဖြစ်ပြီးဆူနာမီရေလှိုင်းသတိပေးချက်တချို့ထုတ်ပြန်ရတယ်လို့ငရင်ကြောင့် Anina, Giljon, Balijon, Sambawajon, and Shijawajon, near the Churima by Jekamuri Shibari, that a law below at Yangshan Murigo, Lamba Choniga, Kil, a Pampi, Johnson, at Donguma, Digata, Low Sambari, Danilani, a saw by Mabe, Nangajara, Ki, Deriha, and Naga, Poti, Poti, and Lamba Chon Shiago, Ling Erin, a ship young Pedalo, Indonesia, Goruda, Lijon Langale, Niagani, Tokwabu, the Josari, Ki Dori, Dolan, Kuni, Binhang Boat, a Chainbo, Biswe, Bibari,
လမ်းမကျုံမြောက်ပိုင်းမှာတေဆုံးသူထိခိုက်ဒဏ်ရာရသူအများဆုံးရှိနေတာပါဘယ်ကုန်းရှိဆိုင်ကမှာပုံမှုစိတ်ချလုံခြုံရတဲ့ဒီရင်းစိကဥပဒေတွေပြဥပဒေတွေကိုပြဌာန်းပေးဖို့အတွက်တနင်္လာနေ့ကကိုယ့်ရဲ့မြောက်ဖြစ်တဲ့ဆန္ဒပြကြတဲ့ចောင်းသားတွေကိုရဲတွေကမျက်ရည်ယူပုံတွေရာဘာကြီးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်ဒါကမျိုးရော်တွေကဒီပုဂ္ဂလိကပိုင်တက္ကသိုလ်အတော်များများရှိတ ဒီနေ့ကျွန်တော်တို့ရဲ့အရင်ရအောင်လို့အပြိုင်မောင်းကြတဲ့ဘတ်ကနှစ်ဆင်းချောင်းចောင်းသားနှစ်ယောက်တေးဆုံးခဲ့ရပြီးတဲ့နောက်လမ်းသွားလမ်းလာတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေပုံပေါ်ကောင်းမွန်တဲ့ရင်စည်းကမ်းဥပဒေတွေကိုပြချမ်းပေးဖို့အတွက်ចောင်းသားတွေចောင်းစုဆန္ဒပြနေတာပါចောင်းသားဆန္ဒပြမှုတွေရပ်သွားစေဖို့ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ကက်ဘိနက်အဖွဲ့ကစည်းက
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683ညာတိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကံပြည့်ရဲ့ငင်းကျမှုနဲ့ဒီငင်းအေးချမ်းမှုမြန်မာပြည်ရဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးအောင်မြင်စေဖို့အတွက်တိတ်ကိုအရေးကြီးတယ်လို့ယူဆကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဂျပန်နိုင်ငံဂျာယီဝန်ကြီးတာရိုကိုနိုကပြောပါတယ်မြန်မာနိုင်ငံကိုတရားကြားခီးစဉ်ဖြစ်နေလာရောက်တဲ့ဂျပန်နိုင်ငံဂျာယီဝန်ကြီးနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တနင်္လာနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်ရေးရခိုင်ပြည်နယ်ကနေထွက်ပြေးကြတဲ့ဒုက္ခသည်တွေပြန်ပြီးလက်ခံရေးနေရာချထားရေးကိစ္စတွေအပါအဝင်ဂျပန်နိုင်ငံရဲ့အကူအညီနဲ့အကောင့်ထဲဖော်နေတဲ့မြို့ပတ်ရထားလမ်းအဆင့်နှင့်တင်ရေးရန်ကုန်မြို့ရင်းဖြည့်စင်ပြီးအလုံးလောက်ရရှိရေးလမ်းပန်းဆက်သွယ်ရေးရေပေးဒုက္ခသည်တွေကိုအကူအညီပေးဆတဲ့အကြောင်းအရာအတော်များများကိုဆွေးနွေးခဲ့တာပါကျခိုင်ပြည်နယ်ကိစ္စတွေကိုဖြေရှင်းရတဲ့မြန်မာပြည်သူပြည်သားတွေနဲ့လက်တွဲပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူဆန်းစားသုံးသပ်ပြီးဆောင်ရွက်မှာဖြစ်ကြောင်းကျခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရုံနဲ့မကဘဲပြည်နယ်တစ်ခုလုံးဆင်းရဲနွမ်းပါမှုလျှော့ချရေးအတွက်ပြည်ဆောင်ရွက်ဖို့လူကြောင်းဂျပန်ဝန်ကြီးကပြောကြားခဲ့ပါတယ်
နိုင်ငံတော်လျှို့ဝှက်ချက်အုပ်ဘူးတွေနဲ့ဆွဲချက်တဲ့စစ်ဆေးခံရတဲ့ Rogers တင်တော်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်လို့တရားလိုနဲ့ဆဆွဲခံထားရသူနှစ်ဖက်လုံးကတပ်တွေရဲ့ထွက်ဆိုမှုတနင်္လာနေ့တုန်းကပြီးဆုံးသွားပြီဖြစ်ပါတယ်။ဒါကြောင့်လာမယ့်တင်နှစ်ပတ်အကြာ August 20ရက်နေ့ကျရင်တော့တရားလိုရှေ့နေတွေရဲ့ဆဆွဲနဲ့ဒီဆဆွဲခံထားရသူတွေဘက်ကရှေ့နေတွေအပိသက်လျှောက်လဲချက်တွေပေးရတော့မှာပါ။ရန်ကုန်မြောက်ပိုင်းဆိုင်တရားရုံးမှာတင်္လာနေ့တုန်းက Rogers တင်တော်တွေဘက်ကနောက်ဆုံးတရားတပ်တွေနှစ်ယောက်ဖြစ်တဲ့ဒီရန်ကုန်သတင်းစာပညာတင်နန်းကျောင်းကဒါရိုက်တာလည်းဖြစ်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုသတင်းစာပညာတင်ကြားပေးခဲ့သူလည်းဖြစ်တဲ့ဦးရဲနိုင်မိုးနဲ့ကိုဝါလုံးနဲ့အတူပရာဟိတလုပ်ငန်းတွေအတူလုပ်ကင်ခဲ့သူကိုတန်းစင်ဆိုးတို့လာရောက်ထွက်ဆိုခဲ့ပါတယ်။ဒီလိုရှိတဲ့ဦးမိုးတူအောင်ဘက်ကကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဘလို့ရည်ရွယ်ချက်နဲ့သတင်းလိုက်တယ်လဲဆိုတာသိနိုင်မသိနိုင်ဆိုတာနဲ့သတင်းသမားကျင့်ဝတ်နဲ့အညီဆောင်ရွက်ခဲ့ခြင်းရှိမရှိဘူးလို့ယုံကြည်သလားဆိုတာကိုတပ်တွေတွေကိုအဓိကထားပြီးတော့မေးမြန်းခဲ့ပါတယ်။အပြည့်အစုံမကြခင်မှာနားဆင်ရပါမယ်ရှင်။
အမေရိကန်နောက်ထပ်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီတွေဆက်တိုက်လောင်ကျွမ်းနေပြီးအခုလောင်ကျွမ်းတဲ့တော်မီဟာပြည်နယ်ရဲ့သမိုင်းတစ်ချောင်းမှာဒုတိယအကြီးဆုံးမိကြီးဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အနောက်မြောက်ပိုင်းကမန်ဒီဆီနိုကွန်ပလက်စ်မှာလောင်ကျွမ်းတဲ့မိဟာမြေအိတ်က23,300ပြားကျသွားပြီဖြစ်ပြီးဒါဟာ2019ဒီဇင်ဘာလကလောင်ကျွမ်းခဲ့တဲ့တောမတ်စ်မီးတဲ့အိတ်က8,000လောက်ပဲလျော့တယ်လို့ပြည်နယ်မိသက်ဌာနကတနင်္လာနေ့မှာပြောပါတယ်မိကြောင့်ပျက်စီးရတဲ့နေအိမ်ပေါင်းက68လုံးရှိတယ်လို့ The Los Angeles Times သတင်းကတနင်္လာနေ့မှာဖော်ပြပါတယ်ဒီမိကြောင့်တေဆုံးသူတယောက်မှမရှိခဲ့ဘူးလို့မိသက်ဌာနတာဝန်ခံကပြောပါတယ်ရာသီဥတုပိုပြင်းပြီးအပူချိန်မြင့်တယ်လို့ရေငွေ့ပောင်းမှုနေပြီးလေတင်းတက်ခတ်တဲ့အတွက်မီးတွေဇက်တိုက်လောင်ကျွမ်းစေတယ်လို့လည်းပြောပါတယ
်။နော
Now, Sonya, Nanganaga, the Nenigo, Docking Mutan, and Masumia Munu, Jinya, Kejaraba, Guru, Drenzari, Kutensam, and Leo Babi, Shilelo Nipale, the Nene Savame, Shilelo Luru, Unjua Muji, Pobocate, Jusa Jump, Yama, Nangan Yema, Digini, Young Lady, Pilarago, Mindunia Vido, Chenua, way out your bones, where you win Joka, Guru, Young Lady Pilate, Surekis, our Pioso right away. ရှင်လေးလုံးလူလူရှာမှုပန်းနိုင်ဖြစ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့ဆိုလို့ရှိရင်ခေါင်းဆောင်တွေအကြားအတ္တမန္တတွေကိုလျှော့ချပြီးတော့ညီညွတ်စွာလက်တွဲလှုပ်ဆောင်ဖို့လိုအပ်ပဲဆိုပြီးတော့ရှင်လေးလုံးလူရှာမှုမှာပါဝင်ခဲ့တဲ့ဆရာဝန်တူကလည်းပြောလိုက်ပါတယ်ဒီအကြောင်းအမှတ်တရပြောဆိုမှုတွေကိုကိုညာဝင်းရောက်ကဆူစီးတင်ပြပေးပါလိမ့်မယ်မြန်မာသမိုင်းမှာအခုချိန်ဒီအကြီးအကျယ်ဆ
ဒီလိုရအဖွဲ့ရဲ့ဝန်ကြီးချုပ်ဖြစ်လာတဲ့ဒေါက်တာစင်ဝင်းဟာတရောင်ဝင်းအရှိစက်ရှိကာလာတုန်းကရန်ကုန်တက္ကသိုလ်သင်္ချာဌာနကကျောင်းဆရာတူဖြစ်ပါတယ်ကျွန်တော်ကတော့အရင်ကကျောင်းဆရာဆိုတော့စာသင်ဝင်အတွက်စကေဂျူးတွေပါရှိတာပေါ့ပြီးတော့ကျွန်တော်တွားတယ်တွားတော့ကလပ်ရှ်ရူမ်မှာလုပ်ရှိတော့တယ်အထူးသဖြင့်တော့နော်အဲ့ဒီအခြေအနေကတော်တော်လေးပြင်းထန်တဲ့အခြေအနေဆိုတော့ဆန္ လူတိုင်းတော်တော်များများမဆလာတပါဒီစနစ်ကိုစိတ်ပြက်နေကြပြီအထူးသဖြင့်တော့ဝေဆက်ကူတွေတင်လိုက်တဲ့အချိန်မှာအတော်ကြီးဒုက္ခရောက်ကြတယ်ဆိုတော့မဆလာဖြစ်သေးရေးအဲ့ဒါကတော့အောင်မြင်ပါတယ်ဒီမိုကရေစီရရှိရေးဆိုတော့ဒီကနေ့အထိကျွန်တော်တို့ဒီမိုကရေစီမရသေးဘူးဗျာ
ကျွန်တော်ဝေဆက်ရှိရှိမတ်လကနေစက်တင်ဘာလအထိ6လနီးပါးကြာလာတဲ့လှုပ်ရှားမှုကိုတော့စတေမာ၁၈ရက်နေ့မှာစစ်တပ်ကအာဏာသိမ်းရင်ဖြိုခွဲလိုက်ချိန်မှာပြစ်ခတ်တည်ဆုံမှုတွေဖြစ်လာရပါတယ်။လက်ရှိကနေဒါနိုင်ငံအယ်ဘာတာဆီကော့လိတ်မှာကတိကအဖြစ်တာဝန်ထမ်းနေတဲ့ဒေါက်တာခင်စောဝင်းဟာစီလီလုံကာလာတုန်းကရန်ကုန်ပြည်သူစေယုံကြီးမှာတာဝန်ကျနေတဲ့ဆရာဝန်တဦးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်တနေ့အဖြစ်အပျက်တွေကိုပြန်ပြောလာပါတယ်။
အဲ့တော့ဆေးရုံကိုမရောက်သေးဘူးဒီစုလေဖျားလန်းလောက်ကိုရောက်ရဲกว่าစကိုပြစ်နေပြီပေါ့နော်တနတ်တန်ကြီးကြားနေရပြီအဲလူတွေလည်းဟိုထိကြိုက်တာတွေလည်းနည်းနည်းပါပါတွေ့နေရပြီအဲ့တော့ကျမတို့လည်းတန်းနိုင်သမျှပုံရှုပ်ွယ်ရှုနေပဲဆေးရုံကိုသွားတော့အဲရောက်သွားတယ်အဲ့လိုရောက်သွားတဲ့အချိန်မှာပဲဒီဆေးရုံကြီးအရေးပေါ်မှာတချို့ကားတွေနဲ့အဲလူနာတွေတဲလာတာကိုရှင်ရတယ်ပေါ့ကျမတို့ကလူနာတင်ကားနဲ့လေဟိုတနတ်တန်ရနဲ့သွေးအလင်းလင်းနဲ့လဲနေတဲ့လူနာကိုသွားကောက်တယ်အဲ့ဒီအချိန်မှာကျမမှတ်မိတာတော့အဲ့ဒီတော့ကတော့ကျမမတ်ဝင်းမော်ဦးလို့မသိသေးဘူးပေါ့နော်အဲ့တော့မတ်ဝင်းမော်ဦးကိုသွားပြီးတော့ပြေးကောက်တာကအဲ့ဒီအချိန်ကအလုတ်တင်ဆောင်ဝင်ပြီးနှစ်ယောက်ပါသူတို့ကတခါတည်းဒီကလေးမလေးကိုတဲလာပြီးတော့တန်းနိုင်သမျှဟိုပွေ့ချီလာပြီးတော့ဒီဆေးရုံကားနဲ့တဲလာပြီးတော့ဒီဆေးရုံကိုရောက်လာတာရောက်လာတော့အသက်မရှိတော့ဘူးအဲ့ဒါတော့အဲဒီကလေးမြောက်ကလည်းဒီအလုတ်တင်ဆောင်ဝင်မြောက်ကလည်းတော်တော်လေးကိုစိတ်မကောင်းဘူးဟိုဘေးရဆောင်ဝင်နေရလဲဟိုဘေးရဒီဟိုဆောင်ဝင်နေရလဲတကယ်ကိုဟိုမျက်ရည်ဆက်လက်လိုမျိုးနဲ့အော်ဖြည့်ရလေးဖြည့်ရလေးနောက်ဟိုတချို့ဆောင်ဝင်နေဆိုလဲဂျူတီကုတ်မှာလဲဟိုအလုတ်တင်ဆောင်ဝင်နေဂျူတီကုတ်မှာလဲသွေးတွေနဲ့အခါရဲ့လက်ဟိုဆိုငါတို့မကြည့်ဘူးအဲလူမဆန်တဲ့အကောင်လေးတခါလဲရဲရဲဆက်ဆက်အပြင်းမရှိတဲ့လူတွေကိုတတ်တယ်ဆိုပြီးတော့အဲ့ဒီလူဖြစ်နေတဲ့မြင်ကွင်းလေးကတော့ကျမဘယ်တော့မှမမေ့နိုင်ဘူးပေါ့နော်
စီလီလုံးလှူရှားမှုကြီးရဲ့အကျိုးဆက်တွေကြောင့်ဒီကနေ့မြန်မာနိုင်ငံမှာအပြောင်းလဲတွေကြုံလာရပြီဆိုပေမဲ့တကယ့်ဒီမိုကရေစီပန်းနိုင်ကိုရောက်နိုင်ဖို့ဆိုရင်ညီညွတ်မှုတွေနဲ့လက်တွဲလှုပ်ဆောင်မှုလိုတယ်လို့ဒေါက်တာဆေဝင်းကသုံးသပ်ပါတယ
်ဆက်ဆက်ရှိရဲ့နောက်ပိုင်းပေါ်လာတဲ့ဖြစ်ပျက်မှုတွေအကုန်လုံးဟာအကျိုးရလဒ်ကိုတော့များစေတယ်အဲ့ဒါတေချာတယ်1990ရွေးကောက်ပွဲကလည်းဆက်ဆက်ရှိရဲ့အကျိုးဆက်တွေပဲအခုလက်ရှိဆက်ဆက်ရှိရဲ့အကျိုးဆက်တွေပဲဒီအကျိုးဆက်တွေမှာအဖက်ဖက်ကနေပြီးတော့နော်တမတော်ဂျန်တဲ့အဖွဲ့တွေကတိုင်းပြည်အတွက်ခေါင်းထဲမှာထည့်ပြီးတော့သူကောင်းအောင်လုပ်မယ်ဒီကိစ္စတော့ဒီအချိန်မှာဒီလိုထားပေးမလို့နောက်အချိန်မှာဘယ်လိုလုပ်မလဲစရိယာဖြစ်မော်ဗျာကိုယ်ကျိုးဖယ်ပြီးတော့စဉ်းစားလုပ်ကြင်ရင်တော့ပို့ကောင်းတဲ့အကျိုးဆက်ရမယ်ဒါမှမဟုတ်ဆက်ဆက်ရှင်နောက်ပိုင်းလျားတဲ့အကျိုးဆက်တွေကကောင်းတဲ့အကျိုးဆက်တွေပဲအဲဒီကနေစပြီးတော့ပြုပြင်ပြောင်းလဲမှုတွေဖြစ်တာ哦
ဒီမိုကရေစီပန်းနိုင်ကိုရောက်ဖို့ဆိုရင်ဆက်ဆက်ရှင်မျိုးဆက်တွေအပါအဝင်မြန်မာနိုင်ငံကြီးမှာပါဝင်ပတ်သက်နေသူတွေအနေနဲ့က Joban Arto Moody, Shibu Lurelu, Dada, Kinso Winga, Titomare.
A Gong Long Ha, Along Ni New Jabu Lure, Aro Matuni Rari, Say the Bokwele Rari, Boku Yi, Aya, Kansan.
เจ็ดสิบจับไปไหมท้าวเบี้ยเพ่ท้าบีโร่ดีโมกรีซีโร่ลูจินเน่ท้าไปไหมพามาโกอันนี่บีโร่ปาวินโจซามุมชิลวาโร่โอ้ภาษาการ์เรียนนี่ไหมตุ้มยาวเวปันนี่ไหมตุ้มยาวเกย์ยังช่องชานี่ไหมส่วนเนาะจิมาร์ว่าดีโมกรีซีเนี่ยวีนี่ออกมาเรื่อยอันนี้ต้องเรียนศิลาบีพี่เด้ศิลีลงขันนาโกยังคงต้องดูเป็นมาปั้นพี่ยิ่งตาอาศัยเรื่องมาศิลาเส้นเอาไปประมาณตรงจีนพี่จิมบับเวียบีโอกุล่าชาวเยกันนี่ศิลีนี่ที่
ตรงนี้ตาเจ็บปานีลาพี่บาลเลยครับเนี่ยแล้วก็สิลีลงอ้อมไปเว้ยชินิดีกูคุณยังวิ่งติดตากันรับว่าอุลการูนี่ตัวขาดเลยจงนี่อะไรเข็มขัดคู่กูจ้าบ้าไหมรูนี่ตัวขาดเลยกูลูมินีเร็จจงเลยที่คู่กูช่วยพี่เอาไหมเป็นอะไรสวยซีซิงกูเปลี่ยนเลยต้องแต่พูดนิยอชิซายฮิวแมนไรส์วอชอพยกาโอ้กูหลังไงนี่มาสามีน่ะชอบเสียชิมีน่ะบ้าสิงห์กันซะจะต้องทบยามีต้องสุไลบาลเลยเป็นอะไรสวยอะไรกูรู้เลยว่าจ้องตัวขาดเลยด้วยสวย
Human Rights Watch Apoega Tanila Nima Topian Keraba, Yamanangani Manikani Totila, Ruinja Kunatina, Bangladesh Machine B, a Yendoka Devi Ne Pawin, Ruinja Tatana of Shini Ramu, Bangladesh Asua Nine, Doka Devi, Chile, the Wungu Tania Jow, Dithema, Cox's Pazama Shide, Doka de Nathanjo Rega, Lee Down Joha, Yiji, Mipu, and Yene Yinsania B, they go soare Niaga, Natamla Guda. เปลี่ยนอย่างนี้ก็ช่วยเปลี่ยนไปหนึ่งเจ้าเนี่ยทุกคดีสักครั้งหนึ่งฮะเจ้าเนี่ยนี่เป็นเจ้ามาเยียร์อาชีพในเมืองเดิมมีเป็นอันเดียร์ลิงก์เซียเจ้าเป็นมืออันเดียร์วิโกบาเยนเซียเนียร์เรลูอาชีพขันซามาพบยาท้าบาลีบังกลาเทศอสุรากาทุกคดีสักครั้งจะชูมาชีเดทุกคดีเรื่องก็จะเป็นลักกูที่รอรีมีด้วยพงนี่เลยภาษาชาติจงกูปูบุตรซีซันเรลูนี่บาลีถ้าจะรุ่นจะทุกคดีอัตตันเดียร์
The island that is being considered by the Bangladesh authorities is called Kashinchar. It is actually a silk bank.
Bangladesh Anabainwe Tamathare Junga, Pashanchar Pipari, Eri Junga Gero, Nomi in it, Tene, South Taraba, Longer Hinese Loga, Eri Junam Shigebabu, Begnam Yiga, Nomri Lasubi, Eri Ma Kulu, Jun Pilaraba. Bingla Pine Oha, D.A. Lime, Tichi Valley, Tajang, Dijuma Nitain Jaduviha, D.A. Lilong Diri, Delayan, Padwama, Suin Yavari, Mondain Dale, Kayamaba, Tajang Ruhinja Rigo, Diju, Pianchi, Tamesui, Tiku, and the Chide Tajang, Chimaruga, Suin Makin Pipari.
Let's see Doka de Sakanima, Louis Tignani Ramo, September Laga Sabi, Shipyang Pibu Dre, Bangladesh Asuaga season, Epi, Akukama, Pasan Char Jungo. Human Rights Watch Apoega Biobari.
The Bhashanchar has been, the Bangladesh authorities have said to us that Bhashanchar construction is going on. They're building shelters.
Bhashanchar Jumama, Salu Yiri, Sani Babi. Bangladesh Shida Ne, Tiuduga, Yayide Kuskanwi, Indri Sauni B. Juye Gambagule, Bu Kankao, Loni Babi. Die Delaye, Kanaye Shiang Luba. Tari Aloha, Bandia, Kian, Loni, Rusuya, be me. Tari go pian, Sizipu, Lua Bari. Dijoma, Winsa, Shanai Boom, Luedru, Ludwe, Lulaswa, Twala, Gwen, Shijamam, Hobabu. Tajang, Throdwe, Pelu, Lunjum, Auni, Nain Jamale. Tajang, Pasha Joma, Salo, Nira Rigo, Edi Chaja, Sizipu, Lua Bari. Doka, Dedue, Bandia, Kimbo, Amakanje, Yashibu, Luvare. Droga, Luzinago, Muya, the Apima, Shipyang, Luvare.
นี่ก็มารอปีช่วยบุมันทาราตวีอาบารีปัจจันชาจงนามาเบนอกจากเจ้าช่วยปีบุจะลาลาชีเรนียกะเช่าเนียชีเนเจ้าเนอรีเนียรีฮาอุคียาเดดาเรมาเบชีเนเดลูเอรีเนียรีสุสุบังวะอีกะท่องต้องเอาเราชีบีลูบังนัดเองเช่าต้องจอนินายเนลูเลเปียวบารีถ้าเป็นปัจจันชาจงกูดูการเดริมาเปียงช่วยเสียจันเนเช่กะเช่าเชลเราชีเนบีอีจีจงเช่กะจงฮา ลูนี่ไทม์มูไม่ได้เนี่ยพี่บีเช่นเมื่อเย็นวันตัวไหนนั่นเนี่ยมองหนึ่งจังใครอันไหนนะพี่บาร์เลยถ้าเป็นช่วงมาพี่นายจะมาอยู่สองชั่วโมงกันแต่ชีเนบีแต่เมื่อวันจันทร์ตัวเล็กคุณยิ้มสีเดือดลู အဲ့ဒီကျွန်းကနေလွတ်လပ်စွာသွားလာခွင့်အတွက်အာမခံချက်လည်းမရှိတဲ့အတွက်တတိတခြားစီဖြစ်သွားပြီးထင်းသိမ်းစခန်းလိုဖြစ်သွားမယ်လို့လည်းထောက်ပြပါတယ်။ဒါပြင်အဲ့ဒီကျွန်းဟာမြန်မာနေဆက်နဲ့ဝေးပြီးဒုက္ခတွေကလည်းမသွားခြင်းကြောင့်ပြောပါတယ်။ဒါကြောင့်ဒီဒုက္ခတွေကိုလူမနေတဲ့ကျွန်းကိုပို့ဖို့အတွက်စီစဉ်နေတာကိုပြန်သုံးသပ်ပေးဖို့လည်းမစ်ကန်ဂူလီကတိုက်တွန်းပါတယ်။
We will urge the Bangladesh government that they that
until there is a proper agreement that will ensure the safe and dignified. Bangladesh Suya Kurangale Winkantara Pipari. Daja Ruhinja Ritani Mapianine Chain Dodri Maro Begin Luchon Yidwe Yeshi Sintia Shibulu Apari.
Human Rights Watch A Chain Kanza Pusudune Doga de Queen Nujai Mu Bill Ferlegale Bangladesh Nanga Nine Tabila Ruinja Rigo Doga de Pine Mapongin Baby Pinayine Jama is some shamu a picha bit and the loo, and then we want down to second and truck when people let tight on body.
Documented in Tagiraba Nangangal Nangano Luet Chet Ubri Ne Swajet in Sise Kanyari, writers train on Uri, Munapatabio, Napa, Peter Shalajadigo, Ogola Nasenima, Piarama Pipari, Peter Shalajadijana Pilushi, a mood to make Chama Pilu, Pamanga and Mimia Tata, Sawyapu, then out the backup, your anybody.
ဒီကြောင့်တင်းနာနေကကျန်းစစ်စစ်ကဲမှုနဲ့ပတ်သက်ပြီးမဆုမြတ်မှုကတင်ပြပေးပါလိမ့်မယ်။စခန်းပြင်းနဲ့မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ဆဲဦးအသက်ခံရတဲ့တဲ့ရင်ကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေစဉ်မှာပြီးခဲ့တဲ့ဒီဇင်ဘာလကဖန်စီခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်စစ်ဆေးခံရတဲ့ရိုက်တာစတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦ ပေးရတော့မှာဖြစ်ပါတယ်။အပိသက်လျှောက်လဲချက်တွေပြီးသွားရင်တော့တရားသူကြီးကဆုံးဖြတ်အမိန့်ချမှာဖြစ်တာကြောင့်မျက်မျှတတမှန်မှန်ကန်ကန်ဆောင်ရွက်ဖို့မျှော်လင့်တယ်လို့သတင်းတော်ကိုဝလုံးကတတိလနေ့ရုံထုတ်ဆင်မှာအခုလိုပြောကြားခဲ့ပါတယ်
။ဒီလိုအခြေအနေနဲ့ပတ်သက်ပြီးဒီနေ့ကတက်တည်နောက်ဆုံးနေ့ဖြစ်ပါတယ်။အဲ့တော့မကြာခင်မှာကျွန်တော်တို့ကိုပြန်လည်နောက်နှစ်ပတ်ဆိုရင်ပြန်လည်လျှောက်လဲချက်ပေးမှာပါ။နောက်ဆိုရင်တော့မိန့်ချမဲ့ရောက်မှာပေါ့လေ။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီမှုကိုမျက်မျှတတနဲ့မှန်မှန်ကန်ကန်ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ။
ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတနင်္လာနေ့ကကြားနာပွဲမှာတော့ Writers တင်းတောက်တွေဘက်ကနောက်ဆုံးတရားလူပြတက်တည်နှစ်ယောက်တရားခွဲမှာလာရောက်ထွက်ဆိုခဲ့ကြပါတယ်။တက်တည်နှစ်ယောက်ကတော့ရန်ကုန်သတင်းစာပညာသင်တန်းကျောင်းကဒါရိုက်တာလည်းဖြစ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုသတင်းစာပညာသင်ကြားပေးခဲ့သူလည်းဖြစ်တဲ့ဦးရဲနိုင်မိုးနဲ့ကိုဝလုံးနဲ့အတူပရဟိတလုပ်ငန်းတွေအတူလုပ်ကင်ခဲ့သူကိုတန်းစင်စိုးတို့ဖြစ်ကြပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လုံးဟာလူလူကိုအကျိုးရှိစေတဲ့သတင်းတွေကိုအာယုံဆိုင်သတင်းရေးသားကြသူတွေဖြစ်ကြပြီးတော့သူတို့ရေးခဲ့တဲ့သတင်းတွေထဲမှာသတင်းမီဒီယာကျင့်ဝတ်ကိုဖောက်ဖျက်တဲ့သတင်းမျိုးတစ်ခုမှမတွေ့ဘူးသေးဘူးလို့ဦးရဲနိုင်မိုးကထွက်ဆိုသွားခဲ့ပါတယ်။အောက်ခြေလူတန်းသားတွေအကြောင်းနဲ့လူမှုဘဝနဲ့ဆိုင်တဲ့သတင်းမျိုးတွေကိုအဓိကထားသတင်းရေးသားခဲ့လို့စုတွေရခဲ့ကြတဲ့သတင်းသမားတွေဖြစ်တယ်လို့လည်းထွက်ဆိုခဲ့ပါတယ်။ပြစ်ချက်တွေပြဿနာတွေကိုအပြုသဘောနဲ့ထုတ်ဖော်တာကလူအတိုင်းအဝိုင်းနဲ့နိုင်ငံကိုအကျိုးရှိစေရေးပြင်ဆင်ဖို့အခွင့်အရေးပေးတဲ့သဘောဖြစ်ကြောင်းနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသတင်းတောက်တွေအတွက်အရေးကြီးဆုံးလှုပ်ရက်ဖြစ်တဲ့အမှန်တရားကိုဖော်ထုတ်ခဲ့ကြသူတွေဖြစ်တယ်လို့လည်းဦးရဲနိုင်မိုးကတရားရုံးမှာထွက်ဆိုသွားတဲ့အကြောင်း Writers သတင်းမှာဖော်ပြပါဗျာ။ကိုဝါလုံးနဲ့အတူသဘာဝဘေးဒဏ်ခံရသူတွေကိုအကူအညီပေးတာဆေးရနွမ်းပါတဲ့ကလေးတွေအတွက်စာအုပ်ထုတ်ဝေလူရန်းနာတွေလုပ်ခဲ့တဲ့အပြင်ပုံပြောသူများအဖွဲ့မှအတူဆောင်ရွက်ခဲ့တဲ့ကိုတန်းစင်စိုးကလည်းကိုဝါလုံးဟာအချင်းပြတ်မှုကိုယွံမုံးသူချင်းဝက်တွေကိုအမြဲလိုက်နာသူဖြစ်တယ်လို့ထွက်ဆိုသွားပါတယ်။တကယ်လို့ရှေ့နေဦးမိုးသူအောင်ဘက်ကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဘလို့ရည်ရွယ်ချက်နဲ့တရင်လိုက်တယ်လဲဆိုတာသိနိုင်မသိနိုင်ဆိုတာနဲ့တရင်သမားချင်းဝက်နဲ့အညီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ယုံကြည်သလားဆိုတာကိုတက်တယ်တွေကိုအဓိကထားမေးမြန်းခဲ့ပါတယ်။ဩဂတ်လ6ရက်တနင်္လာနေ့ကကြားနာမှုဟာအမှုအတွေ့နောက်ဆုံးတက်တယ်တွေလာရောက်ထွက်ဆိုကြတဲ့ကြားနာမှုဖြစ်ပါတယ်။တည်င်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေ31ကားငယ်နဲ့ဆွဲချက်တင်စစ်ဆေးခံရတာဖြစ်ပါတယ်။ဒါပေမဲ့တရားလုံနဲ့တရားလုံပြတက်တည်တွေရဲ့ထွက်ဆိုချက်တွေထဲမှာသ တရင်တော့တွေလက်ဝဲတွေ့တယ်ဆိုတဲ့စာရွက်စာတမ်းတွေကိုဘသူကပေးတာလဲဆိုတာတိတိကျကျမပြောနိုင်ကြဘူးလို့တရင်တော့တွေရဲ့ရှေ့နေဦးတန်းစောအောင်ကပြောပါတယ
်အခုချိန်ဒီဟိုဖပီးတည်းများနော်တရလိုနဲ့တရလိုပြတ်သက်တွေဆဆိုချက်အရာဒီသူတို့လက်ထဲမှာတွေ့တယ်ဆိုတာစာရွက်စာတမ်းတွေကနော်ဘယ်သူပေးတယ်ဆိုတာမပေါ်ပါဘူးနော်ဘယ်အစိုးရဘယ်ဌာနကပျောက်သွားတယ်ဆိုတာမပေါ်ပါဘူးဒီခါကိုလည်းဟိုဘယ်သက်တွေမှမပြောနိုင်ဘူးဒါပေမဲ့ဟိုကိုမိုးရနိုင်တယောက်ပဲဒီဒီကလကောင်နောက်ွယ်အဖြစ်ပြက်နေဘယ်သူကဘယ်လိုစီစဉ်နေဟုတ်လားအဲစာရွက်တွေကိုဘယ်သူကပေးဖို့ဘယ်သူကခိုင်းနေဆိုတာလေးထွက်ဆိုသွားတာ
တရုတ်ဝက်စာရွက်စာတမ်းတွေပေးသူကိုအရေးယူထားတာမျိုးမရှိတာကြောင့်ဆွဆွဲခံထားရတဲ့ကိုဝါလုံးတဲ့ကိုကျော်ဆိုးဦးတို့မှပိုတော့အပြစ်မရှိဘူးလို့လည်းဦးတန်းစုံအောင်ကပြောပါတယ
်ဒီစာစာတိုင်းနဲ့ပတ်သက်ပြီးတော့ကြောက်ပါတယ်ဆိုပြီးတော့နော်ဘယ်ဌာနကမှဘယ်သူ့ကိုမှအရေးယူထားတာမရှိဘူးမင်းကလက်ထဲမှာရရဆိုရင်ပေးသူရှိလို့เนาะအဲ့တော့ပေးသူဒီလိုဝဆာဆာနဲ့ပေးသူကိုအရေးယူထားတာမရှိဘူးအဲ့တော့ပေးသူတော့မှအရေးယူခံခြင်းမရှိဘူးဆိုလို့ရှိရင်ဒီဆက်သွဲခံရတဲ့လူတွေကပုံပြီးတော့မရှိဘူ
းဒီမိုကရေစီအပြောင်းလဲလုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိုးတက်မှုရှိမရှိစမ်းသပ်တဲ့အမှုအဖြစ် Writers သတင်းတောက်နှစ်ယောက်ရဲ့အမှုကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေပါတယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့ဩဂတ်လ4ရက်နေ့မှာတီးခြားတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်ပီယိုက Writers သတင်းတောက်နှစ်ယောက်ကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်အမေရိကန်ရဲ့စိုးရိမ်မှုကိုဝန်ကြီးဦးကျော်တင်ကိုပြောကြားခဲ့ပါတယ်သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးသင့်တယ်လို့လည်းဝန်ကြီးပေါ်ပီယိုကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရှင်းတာခဲ့ပါတယ်ရှင
်မဆုမြတ်မွန်ပြောပြခဲ့တာပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်ချင်းတောင်ခရိုင်တွင်းမှာလမ်းမြိုင်ပြီးလို့ခေါ်တဲ့တိနံခုဖို့အတွက်ဒီနေသားလှုပ်အားပေးပြီးတော့ခေါ်ဆောင်လာခဲ့တဲ့မြန်မာလှုပ်သမား18ဦးတင်ဆောင်လာတဲ့ကားတိတ်မောက်ခဲ့လို့အလုံးတန်ရရသွားပြီးတော့10ဦးကျော်ဟာချင်းတောင်ဆေးရုံမှာကုသမှုခံနေရပါတယ်အဲ့ထက်က4ဦးကတော့ဒဏ်ရာတော်ပြင်းထန်တယ်လို့ဆိုပါတယ်ဒီအကြောင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပို့ပို့ထားပါတယ
်ချင်းတောင်ခရိုင်မဲ့တင်ကျေးရွာကိုတွားနေတဲ့ဤစုစုအမျိုးအစားအမုန်းမပါတဲ့ငွေရောင်ကားငယ်တစ်စီးဟာဩဂုတ်လ6ရက်နေ့မနက်8နာရီအချိန်လောက်မှာတိတ်မောက်ခဲ့တာပါအဲ့ဒီထဲမှာတော့နေသားနဲ့ခေါ်လာတဲ့မြန်မာရှစ်ပြောင်းလူသမားရှမ်းလူမျိုးတွေအများစုပါဝင်ပြီး၄ဦးထက်မနည်းဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့အကြောင်းဒေသခံရှမ်းမျိုးသမီးတဦးကပြောပြပါဗျ
။ရှင်တောဟိုင်ဝေးလမ်းဖက်မှာဟိုနင်းတီခေါ်တဲ့လမ်းကြိုက်တီတောက်ကောက်မဲ့ရှမ်းနေပါတဲ့လူ၁၈ဦးပါတဲ့ကားတစ်စင်းမောက်တယ်ပေါ့အဲ့၁၈ယောက်ထက်မှ၄ယောက်ကတော့ဒဏ်ရာပြင်းထန်နေအခုရှင်တောစီးအောင်မှချိနေတယ်ဆက်တိုက်ကြတော့မှအဲ့ဒီ highway ဖက်မှလေအရင်တပတ်ကလင်မယာမြောက်ပြီးတော့ဆောင်အပြန်အဲ့ဒီဦးလေးအရှိအအမောင်းတဲ့လူကဘုံတော့ပွဲချင်းပြီးသူတို့တို့ပြောဟိုပြန်သွားတာအဲ့ဒီလမ်းပဲအခုလေအဲ့ဒီလမ်းပဲဂျမ်းပေါင်းကြတော့အော်ကြောက်စရာကြီးအဲ့ဒီမနေ့ပဲပြောနေတာရဲ့ဖြစ်သွားပြန်ပြီအပြင်အဲ့ဒီဖက်မှအချင်းချမ်းနေပဲများတဲ့ကိုဟိုရှမ်းလို့ပြောလေတော်ဒီစောဒီကအများကြီးအဲ့ဒီဖက်မှာချင်းတောင်းမေတင်ခဲ့ရလေ
အချိန်မမီမှာစိုးလို့ကားကိုအမြန်မောင်းခဲ့တဲ့ကားမောင်းသူကြောင့်တောင်စင်းလမ်းမှာကားဟာအချိန်မထိန်နိုင်ဖြစ်ပြီးလမ်းဘေးကိုထိုးဆိုင်ကျသွားခဲ့တာဖြစ်တယ်လို့လည်းကယ်ဆယ်ရေးလုပ်နေသူတွေကဆိုပါတယ်ကားဟာကြောင်ပြန်လမ်းသွားခဲ့ပြီးလူသမားတွေဟာလမ်းမပေါ်ကိုလွင့်စင်ထွက်ကျခဲ့တာဖြစ်တယ်လို့လည်းချင်းတောင်းခရိုင်ကကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်ကယ်ဆယ်ရေးတူနာပြုကားတွေရောက်မလာခင်မှာပဲချင်းမိုင်ကိုအလုတ်ကိစ္စနဲ့သွားနေကြတဲ့ကျမရေဝန်ထမ်းတွေလိုက်ပါလာတဲ့ကားကလူနာတွေကိုစတင်တွေ့ရှိခဲ့ရပြီးဒဏ်ရာရလူနာတွေကိုအရေးပေါ်အဖြစ်စေကူတမှုတွေပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒဏ်ရာရလူနာ၁၀ဦးကျော်ကိုတော့ချင်းနောင်းခရိုင်စေယုံကိုပို့ဆောင်ခဲ့ပြီးစေကူတပေးနေပါတယ်။အဲ့ဒီဒေသမှာအခုလိုမျိုးခြံလုံငန်းနေသားလုပ်ကင်သူတွေဟာရှမ်းတိုင်းရင်းသားအများစုဖြစ်ကြပြီးမြန်မာနိုင်ငံကနေလာကြတဲ့ရွှေပြောင်းလူသမားတွေဖြစ်ကြပါတယ်ရှင်
။မိုင်အေးမှသတင်းပေးဖို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40.48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ VOA America တာမြန်မာပိုင်းက2018ခုဩဂုတ်လ9ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240 48တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမယ့်အထက်မှာဆိုရင်တော့
နားဆိုတဲ့ငါးအကောင်လိုက်ပို့တယ်ဒီကတော့ဆိုအားကြီးတိကျပို့တာအပိုင်းတွေမရှိသေးဘူးဒီကတော့အဲ့တော့ကျွန်တော်တို့ကလှုပ်ရှားတွေအများကြီးရှိနေတယ်နောက်ကျကြံခဲ့တာပေါ့ဗျာ။ဒီငါးလုံးငါးဆိုရင်လည်းကျွန်တော်တို့ဗီယက်နမ်ကိုဘယ်လိုမှမပြီးဘူး။
အဲ့ဒါကတော့အပတ်စဉ်စီးပွားရေးစီစဉ်မှာမကြခင်နားဆင်ကြဖို့ရှိပါတယ်။သုတဆုံလင်အမေရိကန်တခွင်စီစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေထဲမှာတွေ့ရတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကတချို့ကိုကောက်နှုတ်တင်ပြထားတာနားဆင်ကြရမှာပါ။ရေဘေးဒုက္ခနောက်ပိုင်းခြေနေတွေကိုဖြေရှင်းနိုင်ဖို့မြန်မာကြိုးပမ်းနေရတဲ့ဆိုတဲ့ကောင်းစဉ်နဲ့အောင်ကောင်းမြတ်ရေးသားတဲ့ဆောင်းပါးကို Time Magazine မှာဩဂုတ်လ3ရက်နေ့ကဖော်ပြထားတာကိုအရင်ပြောပြပါမယ်။မုတ်တုံမိုးတွေအပြင်းထန်ရွာသွန်းခဲ့လို့ရေကြီးတဲ့ဒဏ်ကိုမြန်မာနိုင်ငံနေရာအနှံ့ပြားမှာအကြီးအကျယ်ခံစားခဲ့ရပြီးကယ်ဆယ်ရေးလုပ်ပေးတဲ့စစ်သား3ဦးအပါအဝင်လူအနည်းဆုံး16ဦးသေဆုံးခဲ့ရပါတယ်။ရေဘေးဒဏ်တင့်လူ3,400ကျော်ကိုဘေးလွတ်ရာမှာရွှေ့ပြောင်းပြီးတော့နေရာချထားပေးရတယ်လို့အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီရဲ့စီရင်တွေကဆိုပါတယ်။ရေကြီးတဲ့ဒဏ်ကြောင့်ညီနေမိုင်းဒေသတွေမှာစိုက်ပျိုးမြေဧကထောင်နဲ့ချီပြီးတော့ပျက်စီးခဲ့ရပါတယ်။ရေဘေးကူညီကယ်ဆယ်ရေးတွေလုပ်နေကြတဲ့ဆိုပေမဲ့လည်းမြို့ပြနဲ့အလန်းဝဲတဲ့နယ်မြေတွေကရေဘေးတံခံရသူတွေကိုကူညီဖို့ကအတော်ခက်ခဲနေတာပါ။ကရင်ပြည်နယ်ကရေဘေးတံခံရသူတွေအတွက်နေရာထိုင်ခင်းနဲ့အစားအစာတွေအလုံးလောက်မပေးနိုင်ဘဲဖြစ်နေပါဗျ။မြန်မာနိုင်ငံမှာရေကြီးမှုတွေက2015ခုနှစ်ကစပြီးတော့ခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။ကရင်ပြည်နယ်မှာရေကြီးမှုတွေအရင်တုန်းကရှိခဲ့တယ်ဆိုပေမဲ့လည်းရေရှည်ဖြစ်နေတဲ့တတော်ပြုံးတိမှုတွေနဲ့တခြားသဘောဝဘေးအန္တရာယ်တွေကြောင့်အခုနှစ်မှာတော်တော်လေးဆူဆူဝါးဝါးထိခိုက်ခဲ့ရတယ်လို့တဘောဝပဝင်းကျင်စောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Karen Rivers Watch အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်စောတာဖိုးကဆိုပါတယ်ရေအလျက်စစ်ထုတ်လို့ရေးတန်လွင်မြဝန်းတစ်လျှောက်တရုတ်ကတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုလည်းစိုးရိမ်ပူပန်နေရတယ်လို့စောတာဖိုးကပြောပါတယ်အိန္ဒိယလာအိုနိုင်ငံမှာပြီးခဲ့တဲ့လတုန်းကပဲတရုတ်ကဆောက်တဲ့ရေကာတာပြိုကျခဲ့လို့လူအနည်းဆုံး26ဦးသေဆုံးပြီးထောင်နဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အကြောင်းအောင်ကောင်းမြတ်ရဲ့ဆောင်းပါးကို Time Magazine မှာဖော်ပြထားပါတယ်ဩဂုတ်လ6ရက်နေ့ထုတ် The Washington Post သတင်းစာမှာတော့ရေကြီးတက်တဲ့မြေနုကျွန်းစီရောညာဒုက္ခသည်တွေကိုရွှေ့ပြောင်းမယ်ဆိုတဲ့စိတ်ကူးကအနည်းရှိတဲ့စိတ်ကူးတစ်ခုပဲဆိုတဲ့ခေါင်းစဉ်နဲ့ Bill Frilick ရေးသားတဲ့ဆောင်းပါးကိုဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက Cockpit Bazaar မြို့နားမှာကမ္ဘာအကြီးအမားဆုံးဒုက္ခသည်စခန်းရှိပါတယ်။အဲ့ဒီမှာမြန်မာပြည်ကထွက်ပြေးလာခဲ့ကြတဲ့ရောညာဒုက္ခသည်6သိန်းကျော်ရှိပါတယ်။အခုအဲ့ဒီဒေသမှာမုတ်တုံရာသီကြောက်နေပြီးတော့လေပြင်းမုန်တိုင်းတွေရေကြီးမှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီလိုဆိုးရတဲ့ရာသီဥတုဒဏ်ကိုဒုက္ခတွေလနဲ့ချီပြီးတော့ခံစားသွားကြဖို့ရှိနေပါတယ်။ကုလသမဂ္ဂရဲ့ပြောဆိုချက်အရကော့ဆက်ဘဇာဒေတာကဒုက္ခတွေ23,500ကျော်ဟာရေကြီးမှုနဲ့မြေပြိုမှုအန္တရာယ်တွေကိုကြုံရမဲ့သဘောရှိတယ်လို့ဆိုပါတယ်။အဲဒါကြောင့်အန္တရာယ်ကြီးတဲ့နေရာတွေကဒုက္ခတွေ21,000လောက်ကိုနေရာရွှေ့ပြောင်းပေးထားတဲ့ဆိုပေမဲ့လည်းဒုက္ခတွေ22,000လောက်ကမြေပြိုတဲ့အန္တရာယ်ကိုအကြီးအကျယ်ကြုံရနိုင်မဲ့နေရာတွေမှာရှိနေကြတော့မှာပဲ။ရောညာဒုက္ခသည်တွေကိုနေရာပြောင်းရွှေ့ရေးဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့အထက်မှာအန္တရာယ်ကြီးမားတာတစ်ခုကတော့ဘင်္ဂလားပင်လယ်အော်တဲကလူမနေတဲ့ဘရှန်ချာကျွန်းကိုပို့မယ်ဆိုတဲ့ကိစ္စပါပဲအခုအဲ့ဒီကျွန်းကိုဘင်္ဂလားဒေ့ရှ်ရေတပ်နဲ့တရုတ်ဆောက်လုပ်ရေးသမားတွေကဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ရအောင်ပြင်ဆင်ထားကြပါတယ်အဲ့ဒီဘရှန်ချာကျွန်းကိုဒုက္ခသည်တသိန်းရွှေ့ပြောင်းมาဖြစ်ပြီးသူတို့တွေနေရာရေးမပြတ်မချင်းအဲ့ဒီမှာယာယီနေကြလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကပြောပါတယ်ဒီကျွန်းဟာ1999ခုနှစ်နောက်ပိုင်းကျမှကျွန်းအဖြစ်တည်ရှိလာခဲ့တဲ့နေရာဖြစ်ပြီးတော့လူတွေနေထိုင်တဲ့ခံခန့်မှုတွေလည်းရှိသေးတာမဟုတ်ပါဘူး။ပြီးခဲ့တဲ့မလတုန်းက Reuters ရဲ့သတင်းထုတ်ပြန်ချက်အရအဲ့ဒီကျွန်းအနားတစ်ဝိုက်မှာဒီရေတွေပေ20လောက်ထိမြင့်တက်လာတတ်ပြီးမုန်တိုင်းရှိတဲ့အချိန်မှာဒီရေတက်လို့ရှိရင်ကျွန်းလုံးမြုပ်သွားလောက်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေကလည်းအဲ့ဒီပရှန်ချာကျွန်းကိုမ Mapyang Shui Jin Jawa Wulu, Bill Friedlich Yitare Samago, The Washington Post Rinzama, Popia Tabare.
ဒါရှင်များရှင်ရှင်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတဆင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချင်းကြီးတကွဲပြားစီဖြစ်နေကြဆဲပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည် ဖုန်းနံပါတ်အတိနှစ်၃၂၃၈၅၅၅၄ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာကဘမ်မီစ်အက်ဗျူအေနျူးစ်ဒေါ့ကွန်ဖြစ်ပါတယ်ဗျူအေမြန်မာပိုင်းရဲ့ဖေ့စ်ဘွတ်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိ
အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လက်ရောက်ပါပြီ။အမေရိကန်အီဒီယန်အသုံးလုံးတွေကိုဒေါ်လာလတန်ကပုံမှန်တင်ဆက်ပေးနေပါတယ
်။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the theBULLET bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်။ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs.
When the demand was down, U.S. automakers had to bite the bulletAnd cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မင်းဆိုရင်ဘယ်လိုပြောမလဲ
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါလေ
။ဒလလာတန်စီစဉ်တင်ဆက်တဲ့American idiom အသုံးအင်္ဂလိပ်စာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကနဒီတဲ့ကစီးပွားရေးစီစဉ်ကိုနားဆင်ရမှာပါ။ဘိုးဘာဥက္ကဋ္ဌနေရာမှာလူသစ်နဲ့အစာထိုးခန့်ပြီးတော့တိုင်းပြည်စီးပွားရေးဥမော်လာအောင်လှုပ်ဆောင်လိုက်မယ်လို့မျှော်လင့်မှုတွေရှိခဲ့တဲ့အကြောင်းပြည်တွင်းဗန်လုပ်ငန်းရှင်တဦးဖြစ်သူဥဖေမြင့်ကဆိုပါတယ်မြန်မာနိုင်ငံမှာလက်ရှိစီးပွားဖွံ့ဖြိုးတိုးတက်မှုမရှိတဲ့အကြောင်းမြန်မာနိုင်ငံအတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ပြည်တွင်းပြည်ပကစီးပွားရေးပညာရှင်တွေကပါထောက်ပြပြောဆိုနေကြတဲ့အချိန်မှာလက်ရှိဘိုးဘာဥက္ကဋ္ဌကိုနောက်ထပ်၅နှစ်တန်းတိုးပြီးတော့ခန့်လိုက်လို့ဒီသမရဦးဝင်းမြင့်ကကြေညာချက်ထွက်လာပြီးနောက်ပိုင်းမှာအခုလိုမျိုးပြောဆိုမှုတွေရှိလာခဲ့တာပါ။ဘိုးဘန်ဥက္ကဋ္ဌဦးကျော်ကျော်မောင်ကိုခန့်လိုက်တဲ့ပုံမှာစီးပွားရေးပညာရှင်တွေရဲ့အမြင်တွေစုစည်းပြီးတော့အခုသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ
်။သက်တမ်းပြစ်သွားပြီဖြစ်တဲ့နိုင်ငံတော်ဘိုးဘန်ဥက္ကဋ္ဌနေရာမှာလက်ရှိဥက္ကဋ္ဌဦးကျော်ကျော်မောင်ကိုပြန်လည်ခန့်အပ်လိုက်ကြောင်းသမရဦးဝင်းမြင့်ကဇူလိုင်လ31ရက်နေ့ရက်စွဲနဲ့တရားဝင်ကြေညာလိုက်တာပါ။နိုင်ငံတော်ဘဥက္ကဋ္ဌဟာသူ့ရဲ့နောက်ထပ်ရာထူးသက်တမ်း9နှစ်အတွက်ဩဂုတ်လ10ရက်နေ့မှာစတင်ပါတယ်။အ ရှင် သမ္မတ ဦးသိန်းစိန် လက်ထက် မှာ စတင် တာဝန် ထမ်းဆောင် ခဲ့ သူ ဖြစ် တာ ကြောင့် 9 နှစ် တက်တမ်း ပြီးရင် အနာယူရမှာ ဖြစ် ပေမဲ့ လည်း တရားရုံးကို ဥပဒေ အရ 9 နှစ် တက်တမ်း 2 ကြိမ် တာဝန် ထမ်းဆောင် ခွင့် ရှိ ပါတယ် လက်ရှိ တိုင်းပြည် စီးပွားရေး အခြေအနေ အရ လူသစ် မခန့် တဲ့ အတွက် သူ့ အနေနဲ့ နားလည် ရ ခက် တဲ့ အပြင် ဒီ အပေါ် ဘန်လုံငန်း ရှင် တွေ ဘက် က လည်း အာအာ တင် ခဲ့ ကြတယ် လို့ ဘန်လုံငန်း ရှင် တဦး ဖြစ် သူ ဥဖေ မြင့် က ပြော ပါတယ်
အဲ့တော့ လူ သား မထိုး ပဲ နဲ့ သူ့ ပဲ ပြန် ပြီး တဲ့ ဆိုတဲ့ အကြောင်း အားလား ကျွန်တော် တို့ နားမ လည် ဘူး ပေါ့ မျော် လင့် တဲ့ တိုင်း မ ဖြစ် လာ ကြဘူး ပေါ့ ဗျာ ဘာန်ဆိုင်ရတယ်မျောလဲတာပေါ့ဗျာဒီပြင်ရလာမလားပေါ့တော့ကျန်တဲ့တာပေါ့ဗျာကွဲကောင်းလဲကြည့်ကျင်တယ်ကျွန်တော်တို့ကဒီဘန်လောက်ကဟိုဟာတိုးတက်တာလဲကြည့်ကျင်တာပေါ့ကျွန်တော်တို့အနေနဲ့ကြည့်ဆိုတော့ကွဲကဘယ်မကောင်းဘယ်ဖြစ်နေတာပေါ့ဗျာကျွန်တော်ကွဲကြည့်ပြေးတတ်နေတယ်ပဲထိုက်ကြည့်ရမှာကောင်းလားမလားစိတ်ကိုပြောင်းသားပြောင်းသွားမလားသူကမုတ်တစ်ပြောင်းသွားမယ်ဆိုရင်တော့လဲကောင်း
ေမြင့်ကထောက်ပြပါတယ
်ဆောဆေကဟိုဖြစ်နေတယ်လေသူအချင်းလေးအချင်းလေးကြီးကလည်းပြက်နေတယ်တကူနောက်တကူကလည်းကျွန်တော်ဟိုတပ်ပေါ့ဟိုကျွန်တော် interesting ပေါ့အဲ့ဒီဟာလည်းတကူကပြောပါရှိသေးတယ်အဲ့ဒါဒီနေ့ပိုင်းလည်းမရောက်နိုင်သေးဘူးပေါ့နော်အဲ့ဒီအချင်းကိစ္စအင်ဂျင်နီယာတောက်ချောက်တက်နေတာကကျွန်တော် intervention ပေါ့ဝင်ပြီးတော့ဆက်ဖက်ဖို့ဟိုဘာဆက်ဖက်ဖို့တင့်နေပြီဆိုတော့ကျွန်တော်မြင်တယ်ပေါ့ဗျာ
ဟုတ်ကဲ့သူတို့မှလည်းဒီကြည့်ရတာ foreign reserve မြန်မာစတာမရှိဘူးတ
င်အဲ့အဲ့အားလည်းအဲ့ဒီမှာသူကထုတ်ရောက်မှုဆိုတော့လည်းသူ့ဘာငွေရှိမှရှိထုတ်ရောက်ရတာမရှိဘဲနဲ့ထုတ်ရောက်တော့မရအောင်ပေါ့ဗျာအဲ့အဲ့အားလည်းတခုအခက်အခဲရှိတာပေါ့ဒါသူတို့ site ပေါ့သူတို့ back up ပေါ့တဖက်ကလည်းဒီအရာမည်စဉ်တို့တက်တက်လာတာဝိကျာပဲဒီတော့တက်တယ်လောက်ကြည့်တက်တယ်ဆိုတော့စောက်ကြည့်နေရတာပေါ့အဲ့တော့ဟိုသူကြီးနှုတ်တက်တဲ့အခါကျတော့ခိတ်ဒီပါခိတ်ဒီပါအင်ပို့ဆိုတော့ဟိုကြီးကြီးလာပါပေါ့ဗျာဟိုအိတ်ဆိုးဆိုတော့ပိုတော့ရပြီမဲ့လေသူကအိတ်ဆိုးကတိတ်အိုက်တယ်ပြင်းရတာမဟုတ်ဘူးလေ
interest rate ကိုပြောင်းမယ်ဆိုရင်ရောဘယ်လိုပုံစံပြောင်းစေချင်တာလဲခင်ဗျ interest rate နဲ့ပတ်သက်လို့အခုလောလောဆယ
် interest rate ကသူကဟိုလုံငန်းရှင်တွေကတော့သူကအခု 30% ကိုသူတို့ကဟိုလောက်ချပြတယ်70%ချပြတယ်2%ပေါ့2ပေါ့ဗျာဒီဘက်ကို deposit rate ကို6ကိုတော့ပြည်အဲ့ဒါကဟို6နဲ့11ပေါ့ဗျာ11နဲ့လုတ်ချင်းနေတယ်ဒီလုံငန်းရှင်တွေကအဲ့ဒါပဲပြင်တာပဲဒါပဲမအောင်မြင်လို့သူကပြင်ခတ်နေတော့အဲ့ဒါကဒီဘက်လုပ်လို့မရဘူ
းဒါကတော့ဒါဘန်ဟိုစီးပွားရေးလုံငန်းရှင်တွေဘန်လုံငန်းရှင်တွေဘက်ကလိုလားတဲ့ပုံစံလားခင်ဗျာအဲ့ဒီ interest rate ချပေးဖို့ကိစ္စ
ဘန်ဘက်ကတော့ဒါဟိုဘာမှမပြောဘူးသူအဘိုးမရှိဘူးရေချော့ဒါကဒီကဘာသာကံကတဲ့ပိုင်းဆိုပါဦးဒီကဟိုဥစားကဟိုဘိုးဘန်းရှင်းသွားတဲ့အချိန်မှာဒါဒီတကယ်လို့လျှော့လိုက်ရှိဘလို့အကျိုးတရားမရှိပဲဆိုတော့ဒီညီပေါ်ဒီဥက္ကဋ္ဌရှင်းသွားတာရှိတယ်လို့တော့ပါအဲဒါကြောင့်ဒါရမပြင်းခိုင်ဖြစ်နေတယ်လူမရှင်းနေရတော့လျှော့နေခြင်းနဲ့သူဒါလည်းပြင်းနေတယ်ဆိုတော့300ရာခိုင်နဲ့ပြင်းနေတယ်ဆိုတော့ဟုတ်ကဲ့ဟုတ
်ကဲ့
ကျောင်းဆိုနှစ်ပတ်လုံးလျှော့မရမလေးအငွေရောချင်းကိုတော့ရှော့မှရပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဟ
ုတ်ကဲ့ဒါလည်းရှော
့လို့ဖြစ်နေတဲ့တန်းပြစီးပွားရေးအနေအထားအရလူပြောင်းဖို့မျှော်လင့်ခဲ့ကြသလားဆိုလို့ကနာလူသိစိတ်ကျင်းနဲ့စောစောဆရာပြောသလိုတက်တဲ့တုန်းကလုံးမဲ့လူများတက်လာမလားဆိုပြီးဆရာတို့ဘက်ကမျှော်လင့်ခဲ့ကြတာရှိသလားဘာလုံငန်းနေရှိရှိနေဘက်က
လုံငန်းကတော့ကျွန်တော်တို့ကတော့မျှော်လင့်တယ်ဗောလူသိနာတာမလားဆိုတော့မျှော်လင့်တာဗောလားဒါတော့လုံငန်းရှင်တွေမျှော်လင့်တယ်ဗောဟိုဆိုတော့ဟိုတော့ဥစ္စာဥပဒေတော့မှာသူကဘာဥပဒေတော့ကြာပြီလေအဲ့ဒါကလေးလေးကိုမြန်ပေးဖို့လောက်ကောင်းတာပေါ့ဗျာ
ဒေါ်လာနဲ့ရှင်ရင်မြန်မာကျပ်ငွေလဲနှုန်းတိတိတသာကျဆင်းနေတဲ့အပေါ်သူ့အနေနဲ့ဆွေးရမိကြောင်းအရင်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့မှုတဲ့စီးပွားရေးပညာရှင်တဦးကလည်းပြောပါတယ
်အခုပဲ60 concern ဖြစ်နေတာဒေါ်လာ0ပေါ့နော်ဒေါ်လာ0ကတော့တက်တာတော့တက်ချမ်းနေတယ်ခင်ဗျာကျွန်တော် concern ဖြစ်တယ်ပေါ့နော်ဆိုတော့ဒါကတော့ဟိုသိမ့်ကောင်းပေါ့ဒေါ်လာ0တက်စီးတဲ့အဲ့လိုဖြစ်နေတာအဲ့ဒါကခုက concern alarming ပေါ့နော်အဲ့ဒါပဲတက်တာအခုဆောင်းလေးရဒီစပါဝင်ကြီးဖြစ်သွားတယ်အနည်းငယ်ပါ2050လောက်တော့ဖြစ်နေတာဒီ the true currency ရဲ့ကြာကြာပါပေါ့နော်ဒေါ်လာစီးတက်တာတက်သွားတယ်မင်းဒီဘက်ကတော့ငွေနဲ့ပူချမ်းနေတယ်ဆိုမှပြတ
ရားတာဝန်ယူခဲ့တဲ့ကာလပေါ့အခုလိုဟိုတက်ခဲ့တာရှိခဲ့ကြုံခဲ့ဘူးတဲ့လေနှစ်ခါသုံးခါကျွန်တော်တို့မ
မှန်ပါဘူးရှိတယ်ရှိတယ်ရှိတယ်
အဲ့လိုအခြေအနေမျိုးမှာဆရာတို့ဘယ်လို handle လုပ်ခဲ့လဲဆရာ
အဲအဲ့ဒီမှာတော့အဲ့ဒီ government intervention တွေပါပြီးတော့ဝင်လောက်တာပေါ့နော်ဒေါ်လာထုတ်ရောင်းတာတွေပါပြီးတော့လုပ်ပေးတာရရှိတယ်ဆိုအဲ့ဒီတော့လုံနိုင်နေအင်အားလည်းရှိနေကြတယ်ပေါ့ထုတ်ရောင်းတာရှိကြပေါ့နော်ဆိုအဲ့ဒီနည်းလမ်းလေးတွေတော့ရှိတယ်ဒါပေမဲ့ကျွန်တော်ပြောတာကပြောလို့အချိန်ကြီးကအဲ့ဒီနည်းတွေတော့မရဘူးလားဆိုတာလည်းမပြောတတ်ဘူးပေါ့နော်
ဟုတ်ကဲ့
ဆိုတော့
အဲ့ဒီနေရာကတော့ဆက်ရုံးလို့ဆိုနေရကွာဖိုင်ဝိဇ်ဇာဘီအများကြီးမှလုပ်လို့ရတယ်နီးဆိုတော့အဲ့ဒီနေရာကမှမရှိရင်သွားလို့ရင်ကိုမရှိတဲ့ဟာကကိုပါပါပြီးတော့တို့ကဘူးရောက်နေတယ်တဲ့နီးဘာလို့ငါရှင်ဥပ္ပေမြင်ကတော့တွင်းကုံထုတ်ကုံမြတ်တအောင်ဦးစားပေးလှုပ်ဆောင်ခြင်းအပြင်စစ်ပေါ်ရေးကြဆင်းနေတာကိုပြန်လဲထိန်ကုန်နိုင်မယ်လို့ယူဆပါတယ်
ဘာလို့ဒီကလာကျွန်တော်တို့ကထိန်းပါဘူးကွာကျွန်တော်တို့ကဒီဖြစ်ရဲ့ trigger နောက် trigger လည်းဒီနေရာတွေကကျွန်တော်တို့နေရာဒီ export တွေဟာလည်းအကျင်တွေကရောဒီပဲထွက်နေတာဒီဟုတ်လားဒီနေ့ရှိကိုပြတ်တာမရှိဘူးအဲ့တော့ထိုင်းလို့ပါလို့လည်းဒါမိလို့လည်းမရဘူးမလေးရှားလို့လည်းဒါမိလို့လည်းမရဘူးသူတို့က finish ကိုတွေ့နေတာအဲ့တော့export အကျင်ကလည်းနေရောဒီပဲထွက်နေတာနားဆိုတဲ့ငါးကောင်းလိုက်ပို့တယ်ဒီကတော့စွာပြီးတေချာ ဆိုရင်လည်းကျွန်တော်တို့ဗီယက်နမ်ကိုဘယ်လိုမှမပြီးဘူး။ဒီနောက် finish goods ကြီးထုတ်နေတာ။အဲ့တော့ဒီအရေးလုံးမှဆိုရင်အချိန်ရအများကြီးယူပါမှာ။အဲ့တော့ export တဲ့ import က export နဲ့တူနေတော့တိတ်ဆို။ import ကငဲနေတယ်။ import ကအများများနဲ့ import ကလည်းမပြင်းလို့မရဘူး။ဒီက infrastructure တွေလောက်ရတဲ့အပိုင်းရှိတော့ import ကပြန်ကိုပြင်ရ။ဆိုတော့အဲ့ဒီ trade က unbalanced ဖြစ်နေတယ်လေ။ trade ကိုပြီးနိုင်ပါ။ဟိုအသာကြီးရမှာဟိုဖြစ်မှာ။အဲ့ဒါကအချိန်အများကြီးယူအောင်
။နိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေအခုချိန်ထိထင်သလောက်ရောက်မလာသေးတဲ့အပြင်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာကျဆင်းလာနေတဲ့အတွက်တိုင်းပြည်အတွင်းကမ္ဘာလက်ခီးတဲ့ဝင်ရလာတဲ့အရေးအတွက်လည်းတိတိတသာကြောက်ကြနေပါတယ်။ဒါကြောင့်လည်းအခုအချိန်မှာခီးသွားလုပ်ငန်းနဲ့ဆက်နွယ်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းတိတိတသာကျဆင်းနေကြောင်းပြောဆိုသံတွေထွက်ပေါ်နေပါတယ်ခင်ဗျာ။ဒီဘက်တူတာဆောင်လင်အမေရိကန်စီဇန်မှာတော့ဘယ်မောင်ဖို့ထိမှတ်ပြတိုင်းနဲ့မိန်ကလေးကင်းတော့လူငယ်အသင်းရဲ့ STEM လို့ခေါ်တဲ့နည်းပညာစီဇန်ရဲ့အကြောင်းကိုကိုအောင်ကတင်ပြပေးမှာပ
ါအမေရိကန်ကွန်ဂရက်စ်လို့ဒေါက်တာဝိုက်ကဘယ်မောင်ဖို့အထိမှတ်ပြတိုင်းမှာဆိုရင်အမေရိကန်ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးသူဒန်းသူခွင့်ရရဖို့တိုက်ပွဲဝင်ခဲ့တဲ့တမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ Washington DC အရှေ့မြောက်အရဲ့ Constitution လမ်းမကြီးပေါ်မှာချီတဲ့ဒီအထိတ်မှတ်ပြတဲ့ကိုရောက်သွားတယ်။ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါ။အဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့ဒန်းသူခွင့်ရရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။အဲလိုဒန်းသူခွင့်ရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှဆိုရင်တော့အမျိုးသမီးတွေဟာနေရအတော်များများမှာအခွင့်အရေးတွေရလာကြပါတယ်ပြလိုက်တာဝန်ခံဦးဖြစ်တဲ့ Zachary Whitlow က
Now the main story that we tell here is the fight for the 19th
ပြလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်စကူအကြောင်းပါသူသဖြင့်သမ္မတဘူဒရောဝန်ဆောင်အနေနဲ့ဒီဥပဒေပြဋ္ဌာန်းလာတဲ့အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်တာအကြောင်းကိုပြသထားပါတယ်
အမျိုးသမီးအနေနဲ့မဲပေးခွင့်နဲ့ပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွတ်ချက်19ကို1920ခုနှစ်ဩဂုတ်လ17ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ဆောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်ရလှုပ်ရှားသူတဦးလည်းဖြစ်ပါတယ်။သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့အဲဗာဘဲမောင်းနဲ့အတူလက်တွဲပြီးအမေရိကန်သမိုင်းမှာမှတ်ကြောက်တင်ခံရမယ်အမျိုးသားအမျိုးသမီးဒန်းသူခွင့်ရအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်ဒီကနေ့မှဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်တစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်ပြရိုက်ကိုလာရောက်လေးလာတဲ့ Corey Ducey က
I just think Alice Paul's one of my heroes
ဒီမှာတော့ Alice Paul ဟာသူရဲ့ကောင်းတစ်ယောက်ပါသူရောပါတီရဲ့စမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်သူတို့ဟာတကယ်စမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်းမှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြတဲ့အစအဦးကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကျော်အသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။အလဲလာရောက်သူတူဖြစ်တဲ့ William Barnett က
Definitely worth visiting.
ဒီလိုလည်းရန်တံမှုရှိပါတယ်။အမျိုးသမီးတွေသူတို့မဲပေးခွင့်ရအောင်ဘလို့တောင်းဆိုတိုက်ပွဲဝင်နေကြတယ်ဆိုတော့ကိုသိရတဲ့အတွက်ပါ။
မျိုးသမီးခွင့်ရလှူရှားတောင်းဆိုမှုတွေစတင်ခဲ့တာရာဇဝင်ကြီးကြာမြင့်ခဲ့ပေမဲ့မျိုးဆက်တစ်တွေဟာဒန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါပြတဲ့လေလာသူဖြစ်တဲ့ Corinne Ducey က
Always hoping for equal
Congress to Domale, a new to me, he to a two to Shibune, a new to me, the Rashi Labo, Yonemare.
New to me, Nine, Tandu Queen Yanamo, a good old Nicola, Jashizwa, Tonsu get BJ Mabe, through a Yimanja Dule, County Polaraja, Titapu, Pisone, Nita Yaw, through Nine Seller, Sarin Nami Melu, Musette, New to me, Regale, Yongi Tajawa. American Bianzuga, Mingle, Kendal, Lumet, Nine, Kene, Ni, Nipinya, Sayan, Neperi, Mawa, a chanter when she lazibu, Tawan, she do rega, Juban, Nivare, Mingle, Kendal, Lumet, Tengo, Kikalane, Lion, Nidre, Pia, a thing, and Lushamurima, Nipinya, Sayan, Season Negole, Tedrin Pound Support, Tawan, she do rega, Juza, Nijarawa, Mingle, Nine, Yamungu, Treze, Yon Chara, Muda, Mahope, Sayo, Dre, Pandida, Chow Down, Teda, Lumu, Tangway, Dre, Tedo Joja Lu Shara, Sara Regule, Sanya Put, Tetun Sinza Nirawa, Washington Pina, Sia Tell Mu, Chizai, Mingle, Kendo Lunia, Tiake, Megan Fallen Nga.
I wish them well.
Young Jali, Kinto Lunga, a thin winile, a Cindy Zebo Sanapuare, Mingle, Kinto Lunga, a thin winjin Durile, a thin season ima, Pawin Naime, a Queen Ye Yazi Jamare, D season Neha, Dege Kamone, Suragule, Tate, Piake, Bibabi.
Lunga Nika Salu Kina Lunga Tin Season Nima, Minkley Tin Winu Pawan Lan Hangawa, Dai Mele, Yao Zali Tin Winu, Lushamu Season Time Hope, Minkley Tin Winu Dre, Dida Season Tashi Damelo Falling Up Yoare.
Focusing on making sure that every girl.
Minkley Dre, Dita Season Tashi Bohale, Yijibare. Minkley the Bawane, Lilion, Nitri Pime, a season Yuri Shibu, Sawyanibare.
Mivari Nine Low Show Nida, Internet Gain in air, the Chan online Pyogye season nijang, Kendal Lunge then Weyamuale, Yocha Laniware, Nasan Dungune Dunga Soye. Mingle Kendal Lunge then we need at the Ma Kudane, Sidana Wundan Kudin Lao Shibi, Agu Kamaro, a thing when did at the Ma Shitan Ivane, Sidana Wundan Kunatin Shitano da Shivarore, Mingle Kendal Lunge then when Nine State Band, Nibinya, Engineer, Tincha, Sararego, Kuzabure, STEM, a poet went to Zego Yashivare, Falling Up.
I do believe that STEM for girls.
STEM season in Ha, Minkley, a thing when it dread the Gego Yejivare, Palule, Soro, Lame, Sezunide, a dream, Eddie Kanaga, Lunganiha, a yan, a ye palama, Pibime, a mutami to Romania, D Lunganguinigo, Yalamam, Hopu, Sovirole, Dracha Muri, Shinira Jama.
Hello, Chinese Jang Gukama, Texas Pine, Dallas Muga, goes and Ega Shide, me Jeboma, Senator Janari, Dre, STEM seasoned in Jame, Senator Kusalu Tavare, Mingle, Kendo Lunge, then we, Mylin Trangaro, Bajo, Kendo Lunge, then we are Kele, Surago, Gulu, Shimbiaware.
I think that Girl Scouts really gives a unique.
The only deal, the Borajin, Longwa Tattoo Majana, Mimele, Mingle, Ha, the only deal to any Arima, Bound Lona, Nia, Queen Yamelu, Timare. A day in season, you might get good to the grass iron nine tap your paribello low. Go to a little long jomare.
Horunga or tremor, chancing and thinking in it to Twala Nida Pare, Daimele, a good camaro. Kino Lunga, day in season, you might get a jaja usan power in Yare.
To work with other girls and to work with female leaders to find.
Minkley Kendo Lunga, Dema, two tire dredge on the Yare. Parulis raw, Minkley Jibeshin, Ting Lu Abio, Minkley Tinchele, Nipia Sayar in Nepa Debio. Do Buba Pandi Nine Da Jama.
Dini Maro, Trama, Sayo Pandi Nangera Jam, Mingle Kinda Lunga, Thing of Beer Day, a Minzon Soup Pite. Layers and Shirze Su Chimin Kayavare, Mingle Nere, Nene, Tapan, Nibinya, Engineering Air, Tincha Ganarima, Tedder Jojane, Pawingere, Yala, Nene, Agulo, Suyashi, Dale Pipare, Danunima, Kunye, Dre, Tayumi, Satin, Samyan, Nanja, Tramga, Agulo Piovare.
In order to build equity, you need to start at the base, and that means. Dalu
Yimia, a queen yabo dra, Kaliyu de Gani, Satin, Sayapolo, a pari, Tata, Minkley, Kindal, Lunga, a dema, Patama, Danoka, Sapio, a day you may you, Bawin, Nina, Tao, Gubawa, Blue, Chisa, Domle, Sue, Lanjang, or Shabo, the gay queen, dear Yana, Luba.
A goo camaro, Nibina, Tonga, Lare, Kinney, and ye. Notary net, then we in Mountain, Savian Nangu, STEM, look, Corre, Tapan, Nibina, Engineering, eh. Tincha Sarari ne a joint win PR, a season ne Yiswe Chama Gonde Pony Warik Mia.
Few in your vanga stabido at Tantolu anybody.
American
င်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ဘာသာရေးမျိုးမျိုးကိုကိုးကွယ်သူတွေဟာ ISIS တွေလက်ထက်မှာစိုးရွားစွာခံစားကြရပါတယ်။အဲ့ဒီထဲမှာမွတ်စလင်တွေ၊ခရစ်ယာန်တွေ၊ဒရူးစ်တွေနဲ့တခြားလူတွေလည်းပါတယ်လို့ဘာသာရေးလူလက်ခွင့်ပြည်တွင်းထုတ်တဲ့ရည်ညီလာခံမှာဒုတိယသမ္မတမိုက်ပန့်စ်ကပြောပါတယ်။ဒါပေမဲ့ ISIS အဖွဲ့ရဲ့စနစ်တကျအရေးဆက်ဆက်ပြုမှုတာကိုယာဇီးတွေတွေလောက်ခံစားကြရသူရှိမယ်မထင်ပါဘူး။ ISIS တွေဟာလွန်ခဲ့တဲ့၄နှစ်ကဣရန်နိုင်ငံစင်ကြားဒေသကိုဝင်ပြီးယာဇီးဒီအမျိုးသားအမျိုးသမီးနဲ့ကလေးငယ်အများပြားကိုတပ်ဖြတ်ပြန်ပြီးဆွဲပါတယ်။နာဒီယာမူရက်က ISIS တွေဟာသူ့ရောက်ကိုဝင်ပြီးယာဇီးဒီအမျိုးသားနဲ့ယောက်ျားလေး6ယောက်ကိုတပ်ပစ်တယ်လို့ဗဒါယီလူလက်ခွင့်ညီလာခံမှာပြောသွားပါတယ်။အဲ့ဒီအထက်မှာနာဒီယာရဲ့အကူအညီလည်းပါပါတယ်။ဒါ့အပြင်နာဒီယာနဲ့အမျိုးသမီးငယ်တွေအားလုံးကိုဖမ်းခေါ်သွားပြီးအဆင့်အနှိမ့်ဆုံးလူသားကျုံပြုတ်မှုပုံစံနဲ့ထိန်းချုပ်အသုံးချခဲ့ပါတယ်။သူ့ကိုဖမ်းထားသူကတကားမပိတ်ဘဲထွက်သွားရကနေနာရီယာထွက်ပြေးလွတ်မြောက်ပြီးဘေးကင်းရာကိုခိုးထုတ်သွားနိုင်ခြင်းအထိအင်းနီးစင်မီတာတစုကဖွက်ပြေးထားခဲ့တာပါ။ယာဇီးဒီမိန်းကလေးအများပြားကတော့ကံမကောင်းကြပါဘူး။ဒီကနေ့အချိန်ထိထောင်ပေါင်းများစွာကြောက်နေစေ၊ဒါမှမဟုတ် ISIS တွေကဖမ်းထားစေပါ။ယာဇီးဒီလူထုရဲ့ဘေးဒုက္ခပေါ်အမေရိကန်လူထုကအထူးထိခိုက်ခံစားရပြီးအမေရိကန်ပြည်ထောင်စုအနေနဲ့တုံ့ပြန်လှုပ်ဆောင်မှုတွန်းအားပေးခဲ့ပါတယ်။ ISIS ကိုချေမှုန်းရေးဟာ Trump အစိုးရရဲ့ရေးပေါ်ဦးစားပေးလုပ်ငန်းတစ်ခုအဖြစ်ရှိနေစေပါ။ISIS နေနေအမေရိကန်ဥဆောင်တဲ့ကမ္ဘာလုံးဆိုင်ရာညွန်မောင်းအဖွဲ့ဟာဒီရန်သူကိုအပြစ်ပြတ်ချေမှုန်းနိုင်တဲ့အထိရပ်သွားမှာမဟုတ်ပါဘူး။ဒီဂျိုဘတ်မှုတွေကြောင့်အီရန်နဲ့ဆီးရီးယားက ISIS အဖွဲ့ရဲ့ဘာသာရေးနိုင်ငံတော်ဆိုတာတွေပြိုလဲသွားပြီးကမ္ဘာပေါ်ကနေ ISIS ကိုမောင်းထိုးပစ်နိုင်တဲ့အထိကျွန်တော်တို့မနာရန်ဆက်လုပ်သွားပါမယ်လို့ဒုသမရပန့်စ်ကပြောပါတယ်။နယ်မြေပြန်သိမ်းပိုက်တာကတိုက်ပွဲရဲ့ထက်ဝဲပဲရှိပါသေးတယ်။ဒါကြောင့်လဲအရှေ့လေပိုင်းဒေသတစ်လျှောက်ဖိနစ်ခံရတဲ့ဘာသာရေးလူမှုဝန်ဝိုင်းတွေကိုကူညီဖို့အမေရိကန်ပြည်ထောင်စုကဒေါ်လာသန်း130ကျော်သုံးစွဲထားပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုမှပြန်လည်ထူထောင်ခြင်းနဲ့ဖိနစ်မှုတုံ့ပြန်လှုံ့ဆော်ခြင်းအစီအစဉ်တစ်ခုကိုအမေရိကန်ပြည်ထောင်စုကထူထောင်မယ်လို့ဒုသမရပန့်စ်ကကြေညာသွားပါတယ်။ဒီအစီအစဉ်အရဖိနစ်ခံရတဲ့လူမှုအဖွဲ့အစည်းတွေကိုအကူအညီပေးဖို့အတွက်နိုင်ငံခြားရေးဌာနနဲ့ USAID တို့ဟာဒေတာတွင်ဘာသာရေးနဲ့လူမှုရေးကောင်ဆောင်တွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်မှဖြစ်ပြီးအီရတ်မှာစတင်လှုပ်ဆောင်ပါမယ်။ဘာသာရေးလူလက်ခွင့်တွေလှုပ်ဆောင်သူတွေနဲ့ဘာသာရေးဖိနှိပ်မှုတန်ခံရသူတွေကိုပံ့ပိုးကူညီဖို့တခြားနိုင်ငံတွေကပေးရတဲ့ရံမုံငွေနဲ့အတူနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာရံမုံငွေတရက်ကိုလည်းအမေရိကန်ပြည်ထောင်စုကစတင်လှုပ်ဆောင်ထားပါတယ်။လူလက်ခွင့်အတွက်ဘယ်တော့ငားနဲ့မှမတူပါဘူး။ကျွန်တော်တို့အတူတူကလှုပ်ဆောင်ကြပါမယ်။ကျွန်တော်တို့ဘူးတွဲဦးဆောင်မှုကနေနောင်မျိုးဆက်များစွာရဲ့ဘာသာရေးလူလက်ခွင့်တိုးတက်အောင်လှုပ်ဆောင်နိုင်မယ်လို့ယုံကြည်ပါကြောင်းဒုသမရပန့်စ်ကပြောသွားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
။ Freshman Nothing ရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ကြောင်းသိပေးလိုပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပါလိမ့်မယ်။
အီရန်ဟာလူသက်သမားအာဏာရှင်ဖြစ်ပြီးတိုးတက်တန်ရုံမှုတွေအကြမ်းဖက်မှုတွေနဲ့မတိမငြိမ်ဖြစ်အောင်ဆက်လုပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ခိုက်ပြောဆိုရင်အီရန်ပေါ်မှာစီးပွားရေးအရရည်ယူတန်းခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်ဒီတန်းခတ်မှုကတနင်္လာညတကောင်ရံမှာစတင်တက်ရောက်မှာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျွန်းမှာတနင်္လာနေ့အပြင်းငင်းနဲ့လှုပ်ခတ်ခဲ့တဲ့အတွက်လူ2000ခန့်အိုးအိမ်မဲ့ဖြစ်ကုန်ပြီးပျောက်ဆုံးနေသူတွေကိုကူညီကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေကြပါတယ်။ငရင်ကျောက်တေဆုံးသူပေါင်း68ယောက်ရှိပြီးလူပေါင်း200ကျော်ဒဏ်ရာရခဲ့တာပါ။တနင်္လာနေ့မှာပဲထောင်နဲ့ချီတဲ့ခီးသွွားဧည့်သည်တွေကိုဘေးကင်းရာကိုရွှေ့ပြောင်းပေးနိုင်ခဲ့ပါတယ်။ငရင်ဟာပြင်းအား6.9ရှိပြီးတော့လမ်းပေါက်ကျွန်းမြောက်ပိုင်းမှာလုတ်ခတ်တာဖြစ်ပါတယ်မြန်မာနိုင်ငံကိုတရားချခီးစဉ်ရောက်နေတဲ့ဂျပန်နိုင်ငံဂျာယဝန်ကြီးတာရိုကိုနိုနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစစ်ကြီးတို့တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးပါတယ်ပါကစ္စတန်နိုင်ငံမှာယာသီရုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်ဝန်ကြီးချုပ်ဖြစ်အရွေးခံထားသူအင်ရမ်ခန်းကတနင်္ဂနွေလုံးမှာတစ်ပင်ပေါင်းဘီလီယံ10စိုက်ပြိုးမယ်လို့သူ့ရဲ့ပါတီကနေကြေညာလိုက်ပါတယ
်နိုင်ငံတကာသတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကြေညာခဲ့တာပါခင်ဗျာအခုမနေ့ပိုင်းအစီအစဉ်ထုတ်လွှင့်မှုကမတ်စုမြတ်မှုဖြစ်ပြီးတော့တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီဆုံးဖြစ်ပါတယ်။ဗီဒီယိုကိုနားဆင်အပ်ပြည့်အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကြောက်အောင်လို့ပါ
This program has come to you from the Voice of America, Washington.